你给你的水稻木材鱼如果面板都这边因为秋你拿这个鱼你的边上先眼睛把鱼肉按定不如那个哪看哪我国家按定树招烟在呀在压力的哪如果压了来看嘛如果树招烟树招烟很那么有戏的压面鱼里边的树招烟的来是不是有啥有树招烟细胞上都在进化不够手机了树招烟看不是有啥说啦我挖的口也挺不对的一滴也还得口有爱的那在先几天一夜的啥子呀西部不是呀西部你也呀西部我家妈妈进来的时候希望在啥对手机了特别是有啥有四种呀四种呢不见不好都跟楼台的给上的口味现在我罗干嘛每天到一个礼拜三个月西瓜一边人家得有定位的不能干的定位的 professional 西瓜一边干的不够的苏州人的话的话奥面叫家比西瓜欧洲的相当多的国家的国国的系列那当然老辈家的国国的系列苏州奶奶算阿奶的北路的沙子的代表里面是这样北路代表的是这样西瓜欧洲苏州奶奶说的我的个也挺不得没有现在假如你的身上你来就行不晓得那里你要被强大强大你要被塑造他塑造他我的个收在庄里就行阿罗马查铁吧假如地家来给三年估计都半年都没有阿罗马查到家现在我们也算不要巴哈亚根本你要查比到家呀那公家是要往那边公布的你还以为他没有的事上去像公家的买卖奇迹的几个人存在因为两千来千万到家的公布的所以这个公家也难道我们身上的公家人怎么了千强百里数所以第二个学习也难道一个位也一个超级的像公家嘛强大头见过你们干部各爸妈给我强大的不够读电脑声音文告诉你那时候这个特别是一个人没查明那四张户的库也送那个查明我妈妈都往查的这个片就是第四张户面的成功的就行就对完全一样看不见就行不是有啥的压抑塑造他的不是有啥的包嘛不是有啥的你说但不是细细都恰恰不不是有啥压下来不是有啥的马路的人有啥的都在那空房跑出来心里按单呢都可以提一年级不是有啥的不如恰恰好查的但不是有啥的你忘了就马达比德罗都可以比例的各部位可以强大很差每家每岁都可以比例的各位每岁给他帮你的强大很差的但不是有啥一样的要是不要把罗斯林不要查罗斯装备的不是有啥的干的比较高不足的更漏的当然不足的是不是漏的哎留言的呀阿罗马曼那边这些有啥样来你不想到你要没你把准备的超白样没没准备的人的超白样没讲很干净的一样的这边来的不是搞不漏的哎你就是在我那里这些有啥样提带着你的话这些那些能帮你不要 ပစ္စည်းဥစ္စာကိုအကြောင်းပြုပြီးတော့ရလာတဲ့ကုသိုလ်ဒါနကုသိုလ်ပဲဖြစ်တယ်ပေးလိုက်ကမ်းလိုက်တယ်ဆိုတာ generosity ကိုချမ်းသာတယ်လို့သူများကိုချမ်းသာစေခြင်းနဲ့ဆိုတဲ့မေတ္တာမေတ္တာအရင်းခံတယ်ဒါလည်းမှန်ကန်တဲ့ဤနဲ့ပေးကမ်းမှုဆိုလိုတာမမှန်ကန်တဲ့ရည်ရွယ်ချက်နဲ့ပေးရတယ်လည်းရှိတယ်နော်ဒါမှန်ကန်တဲ့ဒီညာနဲ့ပြိမဲ့ဆိုလို့ရှိရင်တော့ငါချမ်းသာတယ်ဆိုသူတို့လည်းချမ်းသာကြပါစေဆိုတော့ကိုကြီးရဲ့အတိုင်းနဲ့ပေးတာမျိုးကြီးတယ်ဟာတန်ဖိုးရှိတဲ့ပေးနည်းပေါ့အဲ့တော့ပစ္စည်းဥစ္စာနဲ့ပတ်သက်လာလို့ဒီလိုစုမိဆောင်းမိလာတဲ့ဘဝတစ်ခုမှာဒီပစ္စည်းဥစ္စာကိုအသုံးပြုပြီးတော့ဘဝမှာချင်းချင်းရှားရှားချမ်းသာတာပြည့်ပြည့်စုံစုံနဲ့နေတော့ဒီဘဝတစ်ခုဆုံးသက်သွားတဲ့အခါမိမိတို့ရှားဝေးစုဆောင်းထားတဲ့ပစ္စည်းဥစ္စာတွေဟာအလုံးထားပြီးတော့သွားလိုက်ကြငါတို့ပါသွားတော့ဆိုပစ္စည်းဥစ္စာကိုချောင်းပြုပြီးရတဲ့ကုသိုလ်လေးပဲပါဇာကတဏှာခီးလျှောက်တဲ့အခါဒီလောက်နေရနိုင်အများကြီးသူတို့ဒီကနေ့ဟာမြန်မာလူမျိုးတွေလည်းဖြစ်တယ်ဘုရားသာနာတော်ကြီးနဲ့ထုံနဲ့တောက်ပါလေ။ဘုရားဟောတဲ့တရားတွေနဲ့ထင်ရှားရှိလို့။စုဆောင်မှုနှစ်ခု။ဇီဝဥစ္စာစုဆောင်မှုနဲ့ကုသကောင်းမှုစုဆောင်မှုနှစ်ခုတည်းပဲ။ဌာနကုသိုလ်ကိုပြုပြီးတော့ဘဝတစ်ခုဆုံးသက်သွားပြီဆိုလို့ရှိရင်။နောက်ဘဝဝေဝေရရဘာမှပါမလို့။အဲတော့အရေးကြီးတဲ့စုဆောင်မှုသာသနာတော်နဲ့ကျုံးလာတဲ့အခါမှာအရေးကြီးတဲ့စုဆောင်မှုတစ်ခုရှိသေးတယ်ဆိုတာကိုမိမထားတဲ့ပုံ။မိမထားတဲ့ပုံ။အဲ့ဒါလေးကိုမိထားလိုက်မယ်ဆိုလို့ရှိရင်တော့တဏှာခီးသွားတဲ့အခါမှာမပြည့်မစုံဖြစ်။ဒါပေမဲ့မပြည့်စုံတာပညာပဲဆိုင်မပြည့်စုံ။လူရည်ဟာကိုယ့်ရဲ့ပတ်ဝန်းကျင်အပိုင်းအတိုင်းကိုကြုံချနိုင်ရင်းကမစွာနိုင်ဘူး။ကိုယ်ပါဝင်ကျင်းမှာပဲကိုချင်းလေကကုဒီနေ့ကဘာမှာတန်ပေါင်း6000ကျော်လူရရှိတယ်။အဲ့ရှိတဲ့အချိန်မှာဘုရားဝါဒရရဲ့ဘုရားမသာအတိုင်းပိုင်းမှာပါဝင်ကျင်းနဲ့နေကြတခြားဘာသာဝင်တွေလည်းတခြားဘာသာဝင်အတိုင်းဝင်နဲ့ဒီလိုပဲပါဝင်ကျင်းမှာနေကြတယ်။အဲ့လိုနေတဲ့အခါမှာမျိုးမျိုးပြောကြတယ်ကိုပါလာမှန်တယ်ဒီပါလာမမှန်ဘူးနဲ့တော့မှန်တာမမှန်ဘူးဆိုတော့ဘာကိုပြောရလဲမမှန်တာကိုလည်းပဲအမှန်ချင်းချင်းချင်းနဲ့ပါတာကိုလည်းပဲအမှန်ချင်းချင်းချင်းနဲ့မှန်တာကိုလည်းပဲအမှားချင်းချင်းချင်းတကယ်အမှန်ဆိုတာကိုကြီးရဲ့တဲ့တကယ်ဖြစ်မှာအမှန်လို့ပြောရွေးတဲ့ကတခြားဖြစ်လာတာကတခြားဆိုရင်ဒါအမှန်လို့ပြောလို့ရတယ်။အဲတော့ကိုယ့်ကိုယ်အမှန်ကန်ဆိုတော့ဘယ်ဘဝမှမတရားမှလုံးဆိုလို့ရှိကိုယ့်ရဲ့လက်တွေ့ကိုယ်တိုင်ရဲ့အတိတ်ကိုယ်တိုင်ရဲ့အတွေ့အကြုံပေါ်မှာဆုံးဖြတ်ဖို့ဒါကအမှန်တန်ပဲ။အဲ့လိုဆုံးဖြတ်နိုင်ဖို့ဆိုတော့လူတွေမှာအသိဉာဏ်ဆိုတာရှိတယ်အသိဉာဏ်ရှိဦးရမယ်အသိဉာဏ်မရှိဘူးပဲလေအသိဉာဏ်ဆိုတာမရဘူးဉာဏ်ဉာဏ်လေးဆိုတာပင်ကိုယ်ကအခြေခံနေအပြင်ပါတော်လည်းပဲလောကီပညာတော်မှာပဲသင်မှတ်တတ်တာပေါ့ခုအီလက်ထရောနစ်သံဃာနဲ့လက်ဝဲရတဲ့ဆိုတာဒီအီလက်ထရောနစ်ပညာသင်ထားမသင်လို့ရှင်မသိဘူးသံဃာလူတယောက်သွားမေးမသိဘူးဘာလို့မသိလဲမသင်လို့မသိဘူးအဲ့ဒါကြောင့်မလို့ဘာသာတရားနဲ့ပတ်သက်လို့ရှိနေသင်ထားတယ်သင်ထားပြီးတဲ့အခါကျတော့အမှားမှန်ဆိုတာကိုယ်ဝန်ရတဲ့အဆင်ပြေသင်ထားတဲ့သင်ကြားချက်ပေါ်မှာမူတည်ပြီးအမှားမှန်ဆိုတယ်ဒီ electronic ပညာလည်းပဲသင်ထားတာသင်ထားတဲ့ပုံမှာမူတည်ပြီးတော့ကိုယ်ကိုယ်ရဲ့ electric နဲ့ပြောက်ကန်ပြီးရောလူတွေအဆုံးဖြတ်ပြီးသွားနေတာအဲ့ဒါဆိုရင်ဓမ္မနဲ့ပတ်သက်ပြီးပရမတိတယ်အဲ့တော့ဒီလိုဆိုရင်ဒီအသိဉာဏ်ကိုလည်းသိဖို့လည်းဒါစုဆောင်မှုတစ်ခုပါ။ဘုန်းကြီးတို့တွေမှာအများအားလိုအပ်တယ်လို့။ဘာသာတရားနဲ့ပတ်သက်လာလို့ရှိရင်အသိဉာဏ် ရလို့ရတဲ့စုဆောင်ရတဲ့ကြောင့်တရားနာကြတယ်စပီးညာကိုဖတ်ရှိကြဒီနေ့သစ္စာပြောင်းဟောထားတဲ့တရားတွေမြမပြေမှာပြည့်ပြည့်စုံရှိတယ်တကယ်ဖတ်ရှုလေ့လာမယ်ဆိုလို့ရှိရင်မြမဘာသာနဲ့ဖတ်ရှုလေ့လာရတယ်ပါဠိကျ Society ကနေပြီးတော့ပြန်ထားလို့ပိဋကတ်သုံးပုံကိုအင်္ဂလိပ်လိုပြန်ထားတာရှိတယ်အင်္ဂလိပ်လိုလည်းဖတ်ရှုလို့ရတယ်ပါဠိတတ်လို့ရှင်လဲပါဠိဘာသာနဲ့ဖတ်ရှုလို့ရတယ်။ဒီနည်းနဲ့ဆိုင်ရဆိုင်ရအသိဉာဏ်တွေကိုပြီးသွားတယ်။ပညာဘောဂိတတွေဒီထဲမှာအများကြီးရှိတယ်။သိပ္ပံနဲ့ပတ်သက်တဲ့ပညာရဲ့တွေကိုလည်းသိပ္ပံဆိုင်ရစောင့်တွေမှာရေးသားဖော်ပြထားကြတယ်လို့ပဲ။အခုဒီဓမ္မရေးရနဲ့ပတ်သက်လာလို့ရှင်ဓမ္မရေးရနဲ့ပတ်သက်တဲ့ဘူရင်းတတ်တာတွေအများကြီးရှိတယ်။အဲ့တော့ဘုရားနာမတော်နဲ့တွေ့ကြုံလာတဲ့အခါမှာရှားဝေခြင်းတရားထဲမှာဘုန်းကြီးတို့အဓိကနောက်ထပ်တစ်ခုတိုးရဲ့တို့အပ်တယ်စီပွားရှာခြင်းကတော့ကိုယ်စားဝတ်နေရေးဘဝရည်ရည်တဲ့ဟုတ်ပြီဒီဘဝအတွက်လုံလောက်တယ်ဘဝတဏ္ဍာရခီးကိုဖြတ်ကျော်တဲ့အခါမှာကုသဏ္ဍာမှာပါသွားဖို့အစင်သာဝရယူသွားဖို့ကိုယ်ပါဝင်ခြင်းကိုချက်ကြောင်နိုင်ဖို့ဆိုတာအတွက်ကျတော့ဓမ္မအသိဉာဏ်ကိုရှာဖွေဖို့လိုအပ်တယ်။အဲ့တော့မပါပဲနဲ့ဘဝခရီးကိုသွားပြီဆိုလို့ရှိရင်သူပြောတိုင်းရုံသူလုံးထားတဲ့ line လို့ဆိုတဲ့ဘဝတွေမကြောသွားနိုင်ဘူး။ပါဝင်ခြင်းကိုမကြောသွားနိုင်ဘူး။ဘုရားပြည်တော်ကကြောက်တယ်။တကယ်လဲသူ့ရဲ့ true story ပေါ့ပြင်းတဲ့နိုင်ငံမှာပြင်းတဲ့အမျိုးသမီးလေးတယောက်စာပေဖတ်ရှုတဲ့ဝါသနာပါတယ်ပါတဲ့အတွက်ကြောင့်ပြင်းတဲ့လူပြန်ထားတဲ့ဓမ္မပဒဆိုရင်ခန္ဓာပေါင်း400ကျော်ရှိတယ်အတွေ့အခေါ်လေးတွေခန္ဓာလေးကြီးပြန်လာဒီကလေးလည်းပြန်ထားတာလည်းရှိပါတယ်အင်္ဂလိပ်လိုပြန်ထားတာအဲ့ဓမ္မပဒစာအုပ်လေးကိုဖတ်လိုက်တဲ့သူပရမတ္တသိတိမသိဖတ်ကောင်းကောင်းနဲ့အကုန်လုံးဖတ်တယ်။ခရင်မင်းနဲ့သူအတိညာရတာ။ရတာလည်းခံကြတော့သူတို့တွေလုပ်နေတာတွေကမှားကုန်ပြီ။အခုဒီထဲမှာဆိုထားတဲ့စာတွေကဘဝနဲ့အမတန်မှဆက်ဟလို့ရတယ်ပေါ့။ကိုယ်ဘဝနဲ့ဆက်ဆက်ကြည့်လို့အမတန်ရတယ်လက်တွေ့လည်းကြာလို့ဆိုပြီး။အဲ့ဒီကနေမှလေသူမိဘတွေကိုပြောတယ်လေ။သမီးတို့အဖေတို့တော့လာတဲ့အခါကျအကောင်တော်လွဲနေပြီတကယ်ကတော့ခုဓမ္မဝရတဲ့မှာရေးထားတဲ့စာပေတွေကတကယ်မှန်တယ်ဘဝနဲ့လည်းအတ္တမလက်တွေ့ကြတယ်ဓမ္မရာတရားလဲဆိုပြီးတော့လိုက်လာရှာဖွေတဲ့အခါကျတစ်ချိန်တော့အိန္ဒိယနိုင်ငံမှာပွင့်လာတဲ့ဗုဒ္ဓဟောတဲ့တရားဒီတရားတွေကခုချိန်ပဲနိုင်ငံမှာထောင်းကားနေတယ်ဆိုပုံမှန်ဒီမှာထောင်းကားနေတယ်အဲ့ဒီယောသမီးလေးကဘုမာပြေရောက်လာပြီးတော့ဘုမာပြေမှာတရားဓမ္မတွေအားထုတ်ပြီးကွန်ဗတ်တက်သွားတယ်။ငွေဘာသာကနေပြီးတော့ဘုရားဘာသာကိုခုပြောင်းပြီးတော့တရားဓမ္မအသိဉာဏ်ပြီးရတယ်။အဲ့ဒါလို့ပဝဉ္ဇဉ်တစ်ခုကိုဖြတ်ကူးနိုင်ဖို့ဆိုတာသာမန်အသိဉာဏ်နဲ့ဖြတ်ကူးလို့ရတယ်။ဖြတ်မကျော်နိုင်ဘူးဒီဘောင်ကြီးကိုသူကမဖြတ်နိုင်ဘူး။သူကသူ့မိသားစုယုံကြည်တဲ့အမတန်ကြီးမားတဲ့တတိုင်းကြီးကိုဖြတ်ပြီးတော့ဘယူသတဲ့တစ်ခုကိုလက်ခံနိုင်နေစွာအမြဲတမ်းမအသိဉာဏ်ရှိတယ်။ဒါကြောင့်ဘုန်းကြီးတို့တွေလည်းခုချိန်မှာသာသနာတော်ကြီးနဲ့ကြုံတွေ့နေတဲ့အချိန်ဓမ္မဆိုတာဘာလဲ။ဒုလိပ္ပကျင့်သွားမယ်ဒုဘဝနဲ့ဆက်ဟပ်ပြီးဒုလိုတဲ့နာဘာလဲဆိုတာအမှုမဲ့မှမဲ့မနေတဲ့ဒီကိစ္စဆူဆောင်းတဲ့။စီးပွားရေးဆူဆောင်းတယ်လို့ဓမ္မအသိဉာဏ်တွေကိုလည်းစုဆောင်ဖို့လိုတယ်။ဓမ္မအသိဉာဏ်တွေကိုမစုဆောင်ဖို့ဆိုလို့ရှိရင်ဘဝခရီးကိုရှောင်လန်းတဲ့အခါမှာသူဟာဟိုထောင်ကြကြဖြားကြကြကံကြိုးပေးတယ်လို့ပဲဘဝခရီးကကျင်လည်ကြမှာ။မှားတဲ့ကသွားမှားတော့မယ်မှန်တဲ့ကမှန်မယ်သို့တော့အမှားနဲ့အမှန်ဆိုအမှားကိုညာဖို့ရှိတယ်။ပဝန်းကျင်ဆိုတာမှန်တဲ့ပဝန်းကျင်တစ်ခုရောက်တာလို့ရှိအောင်ခဲ့အခုအချိန်မှာကိုယ့်ရဲ့ဉာဏ်နဲ့နှလုံးထဲမှာအခိုင်အမာအသိဉာဏ်တစ်ခုတည်ဆောက်လိုက်ပြီဆိုရင်ဒီအသိဟာပြောင်းသွားတာမဟုတ်ဘူး။ ธรรมะอันที่จะคือทุกข์เกิดการได้เจอเลยซึ่งออนไลน์ชื่อตัวสาบิตีได้เช่นกันสาบิออนไลน์ชื่อออนไลน์ชื่อตัวอะไรซึ่งเช่นนี้ตัวที่ติดยังเจ้าได้ใช้ไหนบ่ล่ะพอยืดดูเรียจะชอบเส้นนั้นเลยจะชอบไม่เส้นนั้นเส้นนั้นเลยสุดละที่ว่ากันเส้นนั้นเลยเช่นนี้สิบเส้นนั้นเส้นนั้นสุดละดูเรียသမဂ္ဂဒီလိုနေလာကြတဲ့ပုဂ္ဂိုလ်တွေ။အဲ့တော့ဒီဘဝမှာစဉ်းစားတဲ့အလေးထားတွေမလုပ်ဘူးဆိုလို့ရှိရင်နောက်ဘဝမှာလည်းစဉ်းစားတဲ့အလေးထားရှိမှာမဟုတ်ဘူး။အဲဒါကြောင့်မို့လို့စုဆောင်မှုဆိုတဲ့အဲစီးပွားရေးတစ်ခုလည်းစုဆောင်နိုင်မှာမဟုတ်ပဲနဲ့ဘဝအတိတ်ဉာဏ်တစ်ခုလည်းပဲစုဆောင်မှုလိုအပ်ပါလေဆိုတာဒီနေ့ပြောတဲ့ဘဝတည်ញံတစ်ခုကိုစုဆောင်မယ်ဆိုလို့ရှိရင်အဲဒီဘဝတည်ញံစုဆောင်တာခုနပြောရဲစီးပွားဥစ္စာတွေဆိုတာဒီဘဝပြီးသွားလို့ရှိရင်နောက်ဘဝရှိမပါကြဘူးအခုဘဝအတိတစ်ခုစုဆောင်ထားတယ်ဆိုလို့ရှိရင်ဒီဘဝအတိကဒီဘဝတွေမကောင်းဘဝတိုင်းဘဝတိုင်းမှာလိုက်ပြီးပါသွားမှာဘုရားတွေရဲ့ကြည့်ရင်ဒီဘဝတစ်ခါဆိုတော့ဘဝနဲ့ဒီဘဝဆက်ဆံမှုကြီးကိုသိပြီးမမြင်ရဘူးတကယ်ကြည့်လိုက်မယ်ဆိုလို့ရှိရင်ဒီမှာဘဝခရီးတစ်ခုဟာလိုင်းကြီးတစ်ခုပေါ်မှာရောက်နေတဲ့သဘောပဲအဲဒီရောက်နေတဲ့လိုင်းထဲမှာတစ်ခါတည်းကအဖြူလိုင်းတစ်ခါတည်းကအမဲလိုင်းဖြူလိုင်းမဲလိုင်းဖြူလိုင်းမဲလိုင်းဘဝခရီးမှာကောင်းတဲ့နဲ့ကျုံလိုက်ဆိုးတဲ့နဲ့ကျုံလိုက်အဲဒါလိုသွားတယ်အဲသံဃာနဲ့ရှိချမှုနဲ့တွေ့ကြည့်မယ်ဆိုရင်အကောင်းနဲ့အဆိုးဘက်ကပိုများကြအဆိုးဘက်ရောက်နေတာပိုများအကောင်းဘက်ဆိုတာဒီလျှက်စင်းလက်တဲ့အတိုင်းတာလေးတစ်ခုလောက်ပဲအကောင်းတဲ့ဘက်ကိုရောက်လာကြအဲ့လိုရောက်လာတဲ့အချိန်လေးမှာလက်မလွတ်စီပဲအတိညာတစ်ခုကိုထူထောင်လိုက်နိုင်တဲ့ပုဂ္ဂိုလ်တယောက်ပါအရင်းလိုက်ဘက်ကိုရောက်သွားပြီထာဝရလင်းတဲ့အလင်းကိုရောက်သွားပြီအဲ့လိုမဟုတ်လို့ရှိရင်အမောင်လေးရောက်လိုက်အရင်လေးရောက်လိုက်အမောင်လေးရောက်တာလေးကအချိန်ညားတယ်လင်းတဲ့အပိုင်းလေးကအမှန်တည်းလင်းတဲ့အပိုင်းလေးရောက်တဲ့အချိန်မှာတာမန်လူလူစဉ်အလုပ်လေးတွေနဲ့ပဲအချိန်ကုန်သွားတယ်ဒီအလင်းကိုတပ်ဖို့ရှိရအောင်အသုံးချလိုက်ဖို့ဆိုရင်အမောင်တော်လေးပြန်ရောက်သွားအမောင်လေးကြာလို့ရှိရင်အများဖြစ်တယ်လို့ပဲစံတော်ဝါးနဲ့ဘဝခရီးကိုဒီလိုလျှောက်ကြအောင်ဒီခုဒီနေ့တော့တဏှာနဲ့ကြုံတွေ့နေတဲ့ကြာတဲ့အတွက်ကြောင့်ဘဝမှာအလင်းပိုင်းကိုရောက်လာတယ်လို့ဒီလိုပြောအဲ့ဒီလိုအလင်းပိုင်းရောက်လာပြီဆိုတဲ့အကြံနဲ့ဘုန်းကြီးတို့တွေကကိုယ်ဘဝနဲ့ဆက်ဟပ်ပြီးတော့ဟိုအသိဉာဏ်တစ်ခုကိုရရှိအောင်ဒုက္ခအမြဲတမ်းမှာရရှိအဲ့ဒီအသိဉာဏ်တွေဆိုတာဘာတွေလဲဘဝအရေးဟာထောင်ရတွေးလာမယ့်အချက်တွေအများကြီးရှိတယ်ပြောလို့မစင်စားပဲမနေရပါဘူးစင်မစင်သားမိလို့ရှိရင်ဘုန်းကြီးတို့တွေကတာမန်ပဲဒီလိုပဲဘဝတစ်ခုဆုံးသတ်တယ်။နံပါတ်၄စင်သားမှာပါလို့ရှိတယ်။ဘာလို့တင်တယ်ဘာမလို့တင်တယ်။ဒါအဝိညာဉ်စင်သားပဲ။မလို့တင်တာနဲ့လို့တင်တာ။အဲ့တော့မလို့တင်တာဘာလဲလို့ဆို။ယေဇောဘုရားကဝါရိတတိလာလို့ခေါ်တာရှိတယ်။မလုပ်သင့်ဘူးဆိုတဲ့ကိစ္စပါလို့ဆိုရင်သူများအသက်တပ်ဖြတ်ခြင်းသူများအဥ္စာမတရားယူခြင်းသူတော်သားများပြစ်မှားခြင်းလက်ရဲလက်စားပြောကြပြီးတစ်ဖက်သားအကျိုးပြတ်အောင်လုပ်ခြင်းဝိသေဝသုံးသက်ခြင်းဆိုတာမလုပ်သင့်ဘူးလေ။ဘာဖြစ်လို့မလုပ်သင့်တာလို့ဆိုရင်ကိုယ့်အတွက်အကျိုးပြတ်လို့မလုပ်သင့်တာလို့ဆို။ဒီလိုဆိုမိကောင်းမိနေတယ်ဒီညနဲ့တက်ပြီးကြီးပွားနေတာကြတော့ကိုယ့်အတွက်အကျိုးပြည့်စလားလို့ပြောတယ်။အများကြီးပြည့်စရာရှိတယ်။ဒီဘဝအတွက်မှာသူများတဲ့တက်ပြီးတော့ကြီးပွားတာတခဏလေး။တန်လျာမှာဘယ်လိုအကျိုးပြည့်တယ်ဆိုရင်ဖြစ်လျာဘဝမှာအသက်တူပဲယောဂများမယ်။ရှိပြီတချို့ဆိုဝိလာကလေးကယောဂမယ်။ဝိလာကလေးကမျက်စိကိုယ်လည်းအင်းမမပြည့်မစုံဒီလိုမှပြောရင်အများကြီးဖြစ်တာ။သာကိုမမြင်ရတဲ့ငရေကြတာတွေမပြောသေးဘူးလူ့ဘဝတွေလည်းရှိလူ့ဘဝတွေမှာဘလောက်ပစ္စည်းတွေချမ်းသာချမ်းသာဟောသူကျမ်းမာရေးချွတ်တဲ့လာတဲ့ကိုယ်ကဘာမှတတ်နိုင်ဘူးအဲ့ဒီလိုအခြေအနေကောင်းနေလို့ကိုမရနိုင်မရနိုင်တာဘာလို့လဲကိုလုပ်နေတဲ့ အကုသိုလ်ကံရဲ့အစွမ်းစားတွေကြောင့်ကောင်းတဲ့အခြေအနေတွေရတယ်။ဟောအဲ့ဒီအနေတစ်လျှောက်လုံးသွားရင်ဓမ္မဆိုတာတစ်ခါလေးပဲ။မကြောက်ရင်ချုပ်တယ်လေ။အသက်တူတယ်ဆိုတဲ့ကိစ္စတွေကအပေါ်ဆုံးအဖြစ်ကလေးပဲ။ဆင်းရဲရဟောတာလေ။ဘန္နတိပါတော်အပ္ပယုကတောင်းတည်းတော်။အသက်တူရင်ဖြစ်စီ။ဟုတ်တာပေါ့။ကိုယ်ရဲ့ဒုညာတက်ကိုတူအောင်လုပ်တာပေါ့။တေချိန်မကြပဲနဲ့သူများတတ်တယ်ဆိုတော့ကိုယ့်လက်သက်တို့ဒါတော့သမန်ဇမ္မတဘာဝကြတဲ့ကိစ္စတစ်ခုပဲ။အကြောင်းအကျိုးကြီးရတယ်။ဒါကြောင့်ဘုရားမလုံတဲ့ဘူးဆိုတာအဲ့ဒါပဲ။အနိဒာနာမလုံတဲ့ဘူးဆိုတာအေးဒါလောက်ထားတဲ့ပုဂ္ဂိုလ်တရားမှာစီးပွားရေးဘယ်တော့မှမအောင်ဘူး။အောင်းလာတဲ့ပစ္စည်းသွားတယ်။ပြီးတော့လည်းရေပြောတယ်၊သိမ့်ခံရတယ်စသဖြင့်စီဝါရီနဲ့ပတ်သက်ပြီးဘဝလေးခဏနေတာကိုစီဝါရီနဲ့ပတ်သက်ပြီးဒုက္ခရောက်တဲ့ပုံစံလေးအများကြီးရှိတာ။ဟောအဲ့ဒါကအတိတ်ဘဝကကိုလိုခိလက်ကံရဲ့အကျိုးဆက်တွေကိုခံစားဒါကြောင့်ဘုမလုံးထိုင်ဘူးလို့ပြောတာနော်။တမန်ကကြည့်ရင်လည်းအစီအပစီယူပြီးတော့ကိုချမ်းသာနေတဲ့ပုံစံလေးကြည့်ပြီးတော့လုံးထိုက်တယ်လို့ထင်ကောင်းထင်လို့အတူကြည့်ကြတဲ့အရှိကြီးတဲ့အရှိကြီးကိုပုံရင်းကြည့်ပါဆင်။နောက်ကာမိသုတိစာစာကောင်းကောင်းမမကြီးလုံလာတဲ့ပုဂ္ဂိုလ်ဟာဘဝတစ်ခုရပ်လာတဲ့အခါမှာလူစင်မမီတဲ့ပုဂ္ဂိုလ်ဖြစ်တယ်။လူမုန်းများတဲ့ပုဂ္ဂိုလ်ဖြစ်တယ်။အဲလောကမှာသူရှိတာပေါ့နော်။နိုင်ငံတကာမှာဥယျာဉ်တွေတိုးတက်နေတာဂေးတက်စပီယံလို့ဆိုတာဒီအများကြီးတိုးတက်။ကျွန်တော်နိုင်ငံတွေမှာဂေးပါတီလို့ဂေးဂေးအက်ဆိုစီယေးရှင်းလို့ပြောတော့ချက်တာပေါ့။ဒါတော့အဲ့ဒီသဘောတရားတွေဟာတကယ်ကောင်းတာလို့ဆိုเออติชาจารย์น่ะจริงๆธรรมะปิสสรเป็นบัวตะคุเนี่ยปิสสรเป็นบัวตะคุสิ่งที่ติชาจารย์ก็สาอกงมันปิสสรဖြစ်อ่ะถ้าอพอสงอุจกิริเวอ๋อมุตาวาระเนี่ยติญาณโหมีศีลาပြောခံมาสิแล้วถ้ามาโกมลงไปเนี่ยสွဲๆขันยาပြီးတော့ထောင်ตั้งจาနေတဲ့ပုဂ္ဂိုလ်ကြီးအများကြီးရှိတယ်အထင်မှားပြီးတော့ပန်းခံရတာလို့အထင်မှားပြီးတော့ဒီအရေးယူခံရတဲ့ပုဂ္ဂိုလ်ကြီးလောကမှာအများကြီးရှိတယ်မာမေမာလို့ရှိမာမေမီလို့ဖြစ်တယ်အဲ့အမှားရတာပုဂ္ဂိုလ်တစ်ဖက်ပုဂ္ဂိုလ်ရဲ့မာမေကျက်လို့ပြောလို့မရဘူးကိုလိုခဲ့တဲ့အားကြောင့်ဒီလိုမှားခံတာအဲ့ဘုဒ္ဓဘာသာကဒါကြောင့်မလောက်ထိုင်ဘူးလို့ပြောတာတန်မြာခရီးနဲ့ရှိတယ်လို့ဆိုရင်တို့ရင်သူကဘဝဆက်ဆက်မှာအဖြစ်တည်များတယ်ဒီဘဝမှာသူကောင်းစားကောင်းကောင်းစားလိမ့်မယ်ဘဝမှာတော့သူကောင်းစားခံလိမ့်မယ်နောက်တစ်ခုကရှိသူရမီရယကိုမရှောင်တဲ့ပုဂ္ဂိုလ်တရားမှာဖြစ်ပြဖြစ်နေရောမှာသူကအနည်းဆုံးကအယူအနှံဖြစ်ချက်မပြေတဲ့ပုဂ္ဂိုလ်အယူအနှံဒါမျိုးသွားဖြစ်အဲဘုံတော့မပြေဘူးသင်လို့မရဘူးဆိုလို့ရှိရင်အိမ်မှာလည်းတုံးမကြဘူးဘယ်မှာမှတုံးမကြဘဝကြီးတစ်ခုမှာတူရလို့ဖြစ်တာပြီးတုံးမကြတဲ့ဘဝကြီးရဲ့ပဲအချိန်ချုံသွားတာမျိုးဒီလောကကြီးမှာရှိနေတာဒီပြောကြမယ်အခုအဲမေဂေဆိုင်စ်တို့ဘာလို့ပြောရင်ပြောနိုင်တာပေါ့သူတို့ကဒါအဲဟိုဟုတ်တဲ့မကောင်းလို့လို့မဖြစ်လို့ညာဖြစ်လို့ပြောရင်ပြောမှာပေါ့တခြားအကြောင်းတွေဗိုင်းရပ်စ်ပိုးကြောင့်လို့ဘာလို့ဒီလိုပြောရင်ပြောအဲ့ဒီလိုဖြစ်ရတာကိုကအံကျမအနောက်ပဲရှိနေတယ်ပေါ့လူတိုင်းဖြစ်တာမဟုတ်တာပေါ့ဒီတိုင်းကြောင့်လို့ဒီအလုပ်တွေကဝါရိတမလုပ်တဲ့အလုပ်တွေရှောင်အောင်ပဲလုပ်တဲ့အလုပ်တွေကအားပဲသူတို့ကောင်းလို့သူတို့ကောင်းလို့ဆိုလို့ရှိရင်လူတွေရဲ့မျက်စိတွေမှာမမြင်တော့ဆိုဘုန်းကြီးတွေပြင်ပြီးသူများတန်းတယ်အဲ့ဒါကိုပြောတာမဟုတ်နော်သူတို့ဆိုတာစိတ်ထားတတ်လို့ရှိရင်ဘုသူတို့ရတာဒီအားကြီးသူ့မှာပဲအယောင်းဝယ်တစ်ခုလုံရရနေပြီးတော့ဘာကုသိုလ်တွေရမလဲရနိုင်တယ်အနောက်ယောင်းဝယ်လုံရတယ်ကုသိုလ်ရတယ်ပစ္စည်းကုလာဝယ်တယ်တရားတန်ဖို့ရှိတယ်ဒီပစ္စည်းကောင်းတယ်ဒီပစ္စည်းကမကောင်းဘူးကောင်းတာမကောင်းတာပတိရင်ပြောပြီးတော့ဒီအားဒီတန်ဖိုးရှိတယ်ဟိုကဟိုတန်ဖိုးရှိတယ်။ဒါနဲ့ဒီဘောမှာမေတ္တာစိရနာထားပြီးတော့ရောင်းမယ်ဆိုလို့ရှိရင်ဒါကုသိုလ်ရတာပဲ။ဒါမေတ္တာလို့ခေါ်တယ်အဲ့ဒါ။ဒါအဲ့လိုမဟုတ်ဘဲနဲ့ကောင်းတဲ့ပစ္စည်းနဲ့မကောင်းတဲ့ပစ္စည်းညှက်ရောင်းတာလို့နော်။အဲ့လိုမျိုးဖြစ်တော့ဒါမကောင်းတာလို့ခေါ်တယ်။မဟုတ်တာလို့ဒါဖြစ်သွားတယ်နော်။အဲ့တော့အကောင်းတဲ့အဆိုးကိုရှင်းရှင်းလင်းလင်းဒါကတော့ဈေးမတန်ဘူး။ပစ္စည်းရတယ်ညံ့တယ်ဒါကတော့ဈေးတန်တယ်ပစ္စည်းကောင်းတယ်အကောင်းအဆူကြောင်းကျိုးခွဲခြားပြီးတော့ရတဲ့ပြည်မှာကောင်းမှုဖြစ်ပါစေလို့မေတ္တာထားလိုက်တာနဲ့ ရောင်းဝယ်ရင်ကနေကုသိုလ်ရပါတယ်။အိမ်မှာလုပ်ရင်းနိုင်ရင်ကလည်းသမီးချစ်တဲ့ပုဂ္ဂိုလ်တွေအိမ်မှာချစ်ပြုတ်တဲ့ပုဂ္ဂိုလ်တွေအေးကောင်းမွန်စားရပါစေ။ကိုမိသားစုထဲမှာပဲဒီလိုထားလိုက်လို့ရှိရင်ဓာတ်ကုသိုလ်စိတ်ခေါ်တယ်။ကုသိုလ်စိတ်ဆိုတာကသူကအများကိုငဲ့ညာပြီးတော့တရားတဲ့စိတ်ဟာကုသိုလ်စိတ်အဲ့တော့အင်္ဂလိပ်လိုပြန်တော့ wholesome state လို့ခေါ်တယ်။ wholesome ဆိုတာကောင်းကျိုးချမ်းသာတွေကိုဖြစ်ပွားစေတဲ့ကိစ္စပေါ့။အဲ့ဒီကုသိုလ်လို့ဆိုလိုက်တာနဲ့တခြားအရာတွေကိုမမြင်နဲ့။ကိုယ်စိတ်ထဲမှာကောင်းတဲ့သဘောထားတွေဖြစ်တာလားမကောင်းတဲ့သဘောထားတွေဖြစ်တာလားဒါကိုအဓိကကျ။အဲ wholesome ဆိုတာဒီကုသနာမှာအများပေါ်မှာထားတဲ့မြင့်မြတ်ဖြစ်စဉ်တဲ့စိတ်ကြီးမှန်တယ်ရတာကုသိုလ်လို့မြတ်စွာဘုရားဟောတာကိုယ်စိတ်ထဲမှာစဉ်းစားကြည့်ပေါ့တခါတည်းရင်ညစ်ပတ်တဲ့စိတ်ပေါ်ရင်ပေါ်လာနိုင်တယ်ကောင်းစားနေခြင်းတဲ့စိတ်ပေါ်တဲ့အခါပေါ်တယ်သူများကိုမနာလိုတဲ့စိတ်ပေါ်ခြင်းပေါ်တယ်သူများကိုမနာလိုတဲ့စိတ်ဆိုတာကျမကောင်းတဲ့စိတ်ခေါ်တယ်ဘယ်လိုလုပ်လို့ဆိုရင်ကိုယ့်ကိုမနာလိုတဲ့လူတွေ့ရင်ကိုယ်လည်းမခံနိုင်ဘူးလေအဲ့တော့ကောင်းတဲ့စိတ်မကောင်းတဲ့စိတ်ဆိုတာကိုယ့်တဏ္ဍာရှိနေပြီတဲ့ကြောင့်ကောင်းတဲ့စိတ်မှန်တယ်များကိုကုသိုလ်လို့ခေါ်တာပဲကုသိုလ်ဆိုတာဘာလို့အစိုးတရားတွေကိုဖယ်ရှားပြစ်နိုင်တဲ့သဘာဝဆောင်အပ်တဲ့ခုပဲဒီအစိုးတရားတွေကိုဖယ်ရှားပြစ်နိုင်ဖို့ဆိုတာလည်းပဲကုသိုလ်ထဲမှာအကောင်းနဲ့အဆိုးအချူနဲ့အမဲနှစ်ခုတွဲနေတဲ့ထဲမှာအမဲကိုနည်းနိုင်အောင်နည်းအောင်ချူစင်သာရှင်းအောင်ဒီလိုလုပ်အောင်အဲ့လိုချူစင်သာရှင်းအောင်လုပ်ရင်ရောင်းရဝယ်ရင်ကနေပြီးတော့ကုသိုလ်ကောင်းမှုတွေဖြစ်နိုင်နောက်ဆုံးပဲကိုကုသိုလ်ရအောင်နေတဲ့ဤတွေကဒီမေတ္တာထားမယ်အများကိုမေတ္တာထားမယ်အားလုံးအချင်းပြေကြပါလေစီပေါင်းဆံတွေတိုးတက်ကြပါလေကိုအပေါင်းအသင်းတွေကဘယ်သူအချင်းကြောကြားသွားတယ်အောင်မြင်သွားတယ်ဝမ်းသာတယ်နော်ကြည်ညိုတဲ့ပီတိဖြစ်တယ်ဒါအားခေါ်လို့မူရိတာလို့ခေါ်တယ်ဒီဝမ်းသာခြင်းကြောကြားမှုကအောင်မြင်ကြီးပွားမှုကမဆိုးရပါစေနဲ့ဉာဏ်ဘူရိတာပွားတယ်လို့ခေါ်တယ်ပေါ့အားလုံးအောင်မြင်ကြပါစေဆိုရင်ဉာဏ်မေတ္တာလို့ခေါ်တယ်ပေါ့တခါတည်းအရှင်မကြီးလို့စီးပွားရေးအရှင်မကြီးလို့နေကြပါတဲ့ပုဂ္ဂိုလ်ဩအရှင်မကြီးရာလေးအရှင်ကြီးသွားပါစေအရှင်မကြီးဟုကနေလွတ်မြောက်ပါစေဒါကရုဏာလို့ခေါ်တယ်အဲ့တော့မေတ္တာဖြစ်ဖို့လို့ကရုဏာဖြစ်ဖို့လို့ဘူရိတာဖြစ်ဖို့လို့ဆိုတာလူတွေကဲမှာဒါရီကုသိုလ်တရားတွေပဲအလွန်အောင်မြတ်တဲ့ကုသိုလ်တရားတွေအဲ့ဒါနဲ့တည်းကုသနာမှာကောင်းကျိုးချမ်းသာတွေကိုရနိုင်တဲ့ကုသိုလ်တွေလုပ်ပြီးသားဖြစ်နေပါလေကုသိုလ်တွေဖြစ်နေတာပဲတော့ကိုယ်မရှိတဲ့ငါတွေကောင်းစားနေခြင်းနဲ့မေတ္တာနေကြနေတဲ့ပုဂ္ဂိုလ်အပိကူညီပေးတဲ့ကရုဏာကိုယ့်ရဲ့သားတဲ့ပုဂ္ဂိုလ်ဝမ်းသာတဲ့ဘုရားဥပိ္ပခာဆိုတာလူတွေကတလွဲ့နားနေတယ်ဥပိ္ပခာဆိုတာလုတ်တဲ့လုတ်ထဲတာကိုလုတ်တယ်ကိုယ်ကိုစော်ကားသွားတယ်ပဲစိတ်မဆိုးဘူးကိုယ်ကိုချီးမွမ်းချီးကြောက်နေပဲသူကကိုဝမ်းသာဘူးစိတ်ဓာတ်ကိုတည်တည်ငြိမ်ငြိမ်ထားပြီးလုတ်တဲ့တာကိုလုတ်တာဒါဥပိ္ပခာလို့ခေါ်တယ်ဥပိ္ပခာဆိုတာအားလုံးဟာကိုယ်ကံနဲ့ကိုယ်ပဲငါဆက်သွားလဲငါကပ်ပါတာမဟုတ်ဘူးငါကိုချီးမွမ်းပြောလဲပဲတကယ်ငါဖြစ်မှဖြစ်တာဘူးဒီချီးမွမ်းရင်ကဲ့ရဲ့ခြင်းဆိုတဲ့အပေါ်မှာစိတ်ကိုဘယ်လိုမှမထားဘဲနဲ့ကိုယ်လုတ်တဲ့နံလုတ်တာကိုဥပိ္ပခာလို့ခေါ်တယ်။အမှန်တန်မောင်မြတ်တယ်ပေါ့။အဲတော့စာပေနဲ့ပြောမယ်ဆိုလို့ရှိရင်မေတ္တာပွားတယ်ဆိုတာအဝိဓာဟောတုကိုကြံပေးကြပါစေ၊ခက်ခဲလျှောက်ကြပါစေပေါ့။နောက်ဒုက္ခိအတ္တနံပရိဒရန္တုသူဘဝခရီးကိုချမ်းသာတာရှောင်နိုင်ပါစေ။ဘဝခရီးကိုအရှင်တည်းရေလျှောက်ပါစေတော့မေတ္တာ။ကရုဏာကြတော့ဒုက္ခမောဆန်းတို့အခက်ခဲတွေဆင်းရဲတွေကလွတ်ပါစေ။ကျန္နာရေကတော့ရောက်ပါစေ။ဘုရိတာကြတော့ယထာလက္ခတံပတိတော်မာဝိကိသံတုယထာတဲ့အခြေအနေကောင်းပြီးမဆုံးရှုံးရပါစေ။ညာဘုရိတာစေခေါ်။နောက်ဥပိ္ပခာသာကြတော့သဗ္ဗေတ္တကမ္မတကသူလည်းသူကံတန်ဖြစ်မှာပဲ။ဒါလည်းငါကံတန်ဖြစ်မှာပဲ။ချက်ချင်းမုန်ကြီးဆိုတာမျိုးဟာထားတဲ့ဘူး။ကုညီရာရှင်ကုညီမယ်ဆိုစိတ်ကိုတည်တည်ငြိမ်ငြိမ် equanimity လို့ခေါ်တယ်အဲ့ဒီဥပိ္ပခာ။စိတ်ကိုတည်ငြိမ်အောင်ထားတယ်အဲ့လိုမေတ္တာကရုဏာမုရိတာဆိုတဲ့ဥပိ္ပခာဆိုတဲ့ဒီပြမစုံတရားတွေဟာတကယ်တော့ဝိညာဉ်တရားအကုန်ကြမခံရပဲနဲ့ဒီအမြဲတမ်းကောင်းတဲ့ဘဝတန်မြန်မှာကိုယ်ကိုယ်နဲ့ဆုဆောင်ရမယ့်ကုသိုလ်တရားတွေဖြစ်တယ်ပေါ့ အဲ့တော့စိတ်ပွားလေးတွေမဆူဆောင်းမနေနဲ့မေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့ဒီကြက်ခိုင်တဲ့ပုံမြတ်တဲ့စိတ်ဓာတ်တွေကိုလည်းဒီဘဝမှာကိုယ်တိုင်မှာခိုင်မအောင်တည်ဆောက်မှာ establish လုပ်အောင်မရှိသေးရင်ကာတိဘိတ်လုပ်မယ်ကာတိဘိတ်လုပ်ပြီး establish လုပ်မယ် strong ချက်အောင်လုပ်မယ်အဲ့ဒါလိုလုပ်သွားမယ်ဆိုလို့ရှိရင်ဒီမေတ္တာစိတ်ကရုဏာစိတ်မုဒိတာစိတ်တွေက online ဖြစ်သွားပြီးတော့နောက်ဘဝမှာလည်းမေတ္တာရှိတဲ့ပုဂ္ဂိုလ်၊ကုသိုလ်တဲ့ပုဂ္ဂိုလ်အခုလူဘဝမှာလူတွေမှာရှိတယ်။တချို့ကအကူကြီးမကူညီတဲ့ပုဂ္ဂိုလ်တွေအများကြီး။သူကျတော့ကူညီတတ်တယ်။ဟော။လူစိတ်ကြီးကိုယ့်အကူပဲကိုယ်စားတဲ့ရှိ။ဘာမေတ္တာစိတ်များလား။သို့မဟုတ်ကရုဏာစိတ်ကြီး။ကြည့်မေတ္တာမရှိဘူးဆိုလို့ရှိရင်ဘာဖြစ်တတ်တယ်။မုန်းတီး။တောင်းကျင်ကိုမိုးပွား။ကရုဏာမရှိဘူးဆိုရင်ဘာဖြစ်လဲ။ Yes it.creativity တန်တန်နဲ့ရက်စက်တယ်ဆိုတဲ့စိတ်။အဲ့ဒီစိတ်ရှိတဲ့ပုဂ္ဂိုလ်တွေကဒီဘဝလည်းပဲရက်စက်တယ်၊နောက်ဘဝလည်းရက်စက်တယ်ဆိုတဲ့ပုဂ္ဂိုလ်တွေပဲဖြစ်တာ။ creativity ။ဒါမူရိတာမရှိတဲ့ပုဂ္ဂိုလ်တွေကဘာဖြစ် jealousy ။ဒီလက်ကြီးဘဝတွေ့တဲ့ရင်မနာလိုဘူး၊အကောင်းမပြောဘူး jealousy တွေ့တယ်။တကယ်ကိုမှအကုသိုလ်တွေပဲထပ်တော်တယ်ပေါ့။အဲ့ဒါကြောင့်မလို့ကောင်းရတဲ့စိတ်နှလုံးသားတွေကိုယ့်ချိန်မှာထားနိုင်ပြီဆိုလို့ရှိရင်ဒီလိုသာဆိုတဲ့ဌာနချင်းတွေလည်းပဲစုဆောင်းနိုင်တယ်။ခုလိုပြောတဲ့မေတ္တာ၊ကရုဏာ၊မုဒိတာ၊ဥပေက္ခာလို့ဆိုတဲ့မောမြတ်တဲ့စိတ်ဓာတ်တွေကိုလည်းကိုယ်တိုင်နာမှာတည်ဆောက်ထားမယ်ဆိုလို့ရှိရင်ဒီလိုသာကိုအမြင့်ပြုပြီးဒီဘဝမှာချမ်းသာမယ်၊ကျော်ဝမယ်။နော်။ဒီမေတ္တာ၊ကရုဏာ၊မုဒိတာ၊ဥပေက္ခာဆိုတဲ့ဒီမဆိုတရားတွေပတ်ပေါ်ထားတဲ့အကြောင်းဒီဘဝမှာအစဉ်ပြေနေမကဘူး။တဏှာပါဖြစ်ပြီး online ဖြစ်ပြီး။နောက်ဘဝကြတော့လေကြည်ချတတ်တဲ့ပုဂ္ဂိုလ်ကရုဏာရှိပါတဲ့ပုဂ္ဂိုလ်မူရိတာများတဲ့ပုဂ္ဂိုလ်လို့ဆိုပြီးဘဝခရီးမှာအမတန်မှစုပြည့်တဲ့ဘဝခရီးကိုရှောင်နိုင်မှာဖြစ်ပါတယ်။အဲဒီတည်းနောက်ဆုံးဘုရားသခင်တော်နဲ့ကြုံတွေ့တဲ့အခါမှာလေအတိတ်ကုလေးတွင်မှုလို့လဲ။ဒါလည်းဆိုရင်တပ်ရည်သင်္ခါရအနိစ္စတို့ရတာနဲ့ဟာလေတကုမမမြဲဘူးဒုဝါကြီးလည်းမမြဲလို့ဆိုဒီအတွေးလေးတော့ရှိတာဒီအတွင်းမရှိရင်ရထားတဲ့အခြေအနေကြီးပေါ်မှာစုံမဲ့ပြီးတော့ဒတွဲတာတာဖြစ်ပြီးတော့လူဟာဒုက္ခတွေစိတ်ချင်းရဲမှုတွေကြုံရတယ်ပေါ့။တာမိသင်္ခါရအိသံဒေယာမတို့မမြဲဘူးနောက်ဆုံးမှာမခန္ဓာကိုယ်ကအခုလူပြိုနေတယ်။နောက်ကျတော့ဩလာလိမ့်မယ်။အခုငါပစ္စည်းတွေရှိတယ်။နောက်တစ်ချိန်ကျတော့ပစ္စည်းသွားလိမ့်မယ်။ငါအုပ်ထားလိုက်ရမယ်။အဲ့တော့အာလမတနည်းကြလို့ရှိရင်ခွဲခွာပြီးတော့တွားကြရမယ်။အခွဲခွန်ပြီးတို့ဘာတွေတုံးနေလဲသင်္ခါရတရားဆိုတာဘယ်နေရာမှာမများဘူးမြတ်စွာဘုရားကြီးကလည်းနောက်ဆုံးတနေ့ကျတော့တိဆုံးပြိဋိဘာဆံသွားတယ်ဆိုရက်ဒီအတွေ့ဒီအသည့်ချက်ကလေးမှာတာဝနာတော်နဲ့ကြုံတဲ့အချိန်ဒီမှာတိဆောက်တာဘုရားပါတယ်အဲ့ဒါတိဆောက်သွားလို့ရှိရင်ဘဝပေါ်မှာတွေ့ကြတဲ့ဘဝတဏှာကိုဖယ်ရှားနိုင်ပြီးပဲကြောင်းနောက်ဘုရားရဲ့တွေ့တဲ့အခါဒီအတွေ့ကအခြေခံပြီးတော့တဏှာဝကကျွတ်နိုင်တော့အောင်ပါရမီကုသိုလ်တွေရှိဖို့အားထုတ်ပြီးဘုက္ခုနိဗ္ဗာန်ဆရာရအောင်မှာဖြစ်ပါမယ်။ဒါကြောင့်ဆရာချက်ခင်ပြုလို့ရှင်ပြိတ္တတုအနေနဲ့အမြဲတမ်းအစဉ်ဖြစ်တဲ့အနိစ္စတင်ညာမငြဲတဲ့အမှားအလားလေးကိုကိုယ်စိတ်ထဲမှာတည်ဆောက်နိုင်အောင်ကြိုးစားအားထုတ်ကြပါ